အခုဆိုရင်ပြီးခဲ့တဲ့လွှတ်တော်စည်းဝေးဆို17ချိန်မြောက်ဖြစ်သွားပြီပေါ့လေဥပဒေပေါင်းလဲ400ကျော်လောက်လဲဒါသူတို့နေနဲ့ပြဋ္ဌာန်းခဲ့ပြီလို့လည်းသိရတယ်အဲ့ဒီဥပဒေတွေမှာပေါ့လေလက်ရှိကျွန်တော်တို့တိုင်းပြည်အတွက်ကိုဘယ်လောက်ထိများအသက်ဝင်တဲ့ဥပဒေတွေဖြစ်ခဲ့တယ်လဲဆိုတာဥပဒေကြီးတို့လေးလာတွေးရှိချက်တွေရလေအဲ့ဒါတွေလည်းပြောပြပေးပါဦး
ဆိုတော့ဟိုပြထမ်းခဲ့တဲ့ဥပဒေရတော့အများကြီးပဲတချို့ဟာတွေကတော့ဒါအများပြည်သူနဲ့လက်လန်းမမီတဲ့မသိနိုင်တဲ့ဥပဒေတွေပေါ့တချို့ဟာတွေကတော့ဥပဒေကြမ်းအစင်ပါပဲဆွေးနွေးနေစေရှိသေးတယ်ဒါကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတော်တော်များများနဲ့ပတ်သက်တဲ့ဟာဆိုရင်တော့တင်းဖွဲ့အစည်းမြင့်နဲ့ပတ်သက်တဲ့ဥပဒေဆိုတော့ဒါဟာအရင်ရှိခဲ့တဲ့ဥပဒေတွေနဲ့ဆက်လို့ရှင်တော့တိုးတက်မှုအစဉ်တစဉ်ရောက်ခဲ့တယ်ပေါ့အထူးသဖြင့်တော့မှတ်ပုံမတင်ရင်ပြစ်ဒဏ်အရေးယူမယ်ဆိုတာမျိုးမဟုတ်တော့ဘူးပေါ့နော်မိမိစန္ဒအလျောက်မှတ်ပုံတင်ဖို့ဆိုတဲ့အခြေအနေတစ်ခုရောက်လာတယ်သို့တော့ကျွန်တော်တို့လက်တွေ့လှုပ်လှုပ်တဲ့အခါမှာနေကြော်တဲ့ကိစ္စလိုဟာမျိုးတွေနဲ့ပတ်သက်လို့ကျွန်တော်တို့ဖြစ်ဆွဲပြီးတော့ခက်မှန်ဆွေးနွေးရအောင်မယ့်ကိစ္စတွေဒါတချို့ကတော့ချွင်းချက်နေနဲ့ကျွန်တော်တို့ပြဋ္ဌာန်းပေးရမယ့်ကိစ္စမျိုးတွေတော့ရှိအောင်ပါပေါ့ဆိုတော့အလားတူပဲလေယာဉ်မြေသုံးချခြင်းနဲ့ပတ်သက်လို့ဆိုလို့ရှိရင်လည်းဥပဒေတို့ဆွေးနွေးတဲ့အခါမှာဒါအောက်ခြေလေသမားဒုရဲ့တကယ်ပြဿနာတွေကိုဘယ်လောက်ထင်ရှားနိုင်တယ်လဲဘယ်လောက်ကိုစားပြုတယ်လဲဆိုတော့မိကုန်းတွေလည်းဆက်ပြီးရှိနေသေးပဲပေါ့နောက်အထင်ရှားဆုံးဆိုရင်ဒါပညာရေးဥပဒေကြမ်းနဲ့ပတ်သက်လို့တောင်းသားတွေကဆန္ဒပြနေတဲ့ကိစ္စတွေရှိတယ်အစရှိတဲ့ဖြင့်ဒါကျွန်တော်တို့နယ်ပယ်အသီးသီးမှာတော့ဥပဒေအစ်စ်တွေပေါ်ထွန်းလာတာတွေရှိတယ်ဒါပေမဲ့ဥပဒေရေးဆွဲတဲ့ဆွေးနွေးတဲ့ဥပဒေကြမ်းတင်သွင်းတဲ့ဖြစ်စဉ်တွေအစအဆုံးမှာလူထုရဲ့ပါဝင်နိုင်ဖို့ပေါ့ဘယ်လောက်ရှိတယ်လဲဆိုတာကိုကျွန်တော်တို့ကဒီမိုကရေစီဆိုင်ချိန်ဆန်ညွန့်နဲ့တိုင်းတဲ့အခါမှာကတော့လိုအပ်ချက်တွေအများအများရှိနေသေးပဲပေါ့နော်။သို့တော့အရင်ကထိတ်ကန်နေစပြီးတော့အမိတ်နဲ့ဥပဒေကဲ့သို့အာဏာတည်သောအမိတ်များနဲ့လုံနေတဲ့ခက်ကတဲ့စာရင်တော့ကျွန်တော်တို့ဥပဒေတွေပြုစုပြဋ္ဌာန်းနိုင်လာတာဟာတိုးတက်မှုအဆင့်တစ်ခုကိုတော့ရောက်လာတယ်လို့ပြောရမှာပေါ့
။လာမယ့်17ချိန်မြောက်လွတ်တော်အစည်းအဝေးတွေပြန်ဆလာမယ်ဆိုလို့ရှိရင်လည်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စတွေဒါဆွေးနွေးကြမယ်။ဒီတစ်ဆက်တည်းမှာပဲပေါ့လေ။ဘာသာကူပြောင်းခြင်းဆိုင်ရာကိစ္စတွေနောက်တလင်တမြားကျင့်သုံးရေးဆိုင်ရာကိစ္စတွေနောက်ဆက်ချာရင်ဆိုင်ရာကိစ္စတွေအဲ့ဒီလိုမျိုးဥပဒေကြမ်းတွေကိုလည်းလာမယ့်လွှတ်တော်စည်းရုံးမှာလက်ဆက်တွေဆွေးနွေးကြမယ်ဆိုတော့ဒီကိစ္စတွေမှာအရေးကြီးတဲ့အချက်အလက်တွေပေါ့လေဘယ်ဟာတွေကဖြစ်တင်တယ်လဲဥပဒေအနေနဲ့ဘယ်လောက်များသုံးသပ်မိပါတယ်လဲ
လွှတ်တော်ကျင်းပနေစဲမှာဥပဒေကြမ်းတွေကတော့တစ်ခုတည်းမကတင်သွင်းတာတွေဆွေးနွေးတာတွေရှိနေမှာပဲဒါကလွှတ်တော်ရဲ့သဘာဝပဲအဲ့ဒီထဲမှာမှအရေးကြီးတဲ့ဥပဒေကြမ်းပေါ့အထူးသဖြင့်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခွင့်ဆိုင်ရာဥပဒေကြမ်းဆိုရင်အခြားဥပဒေအားလုံးတဲ့သူကအရေးကြီးတယ်ဒါကြောင့်မို့လို့လဲတင်သွင်းတဲ့အခါမှာအခြားအဆိုများနဲ့မရောနှော်ပဲရောတင်လို့မရဘူးသူ့ကြီးပဲတတ်တတ်တင်ရမယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုင်ရာဥပဒေကြမ်းကိုကြတော့လွှတ်တော်နှစ်ရက်ပေါင်းပြည်ထောင်စုလွှတ်တော်မှတင်သွင်းရမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေရပြဋ္ဌာန်းထားတာကိုကြည့်ချင်းအဖြစ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းဆိုင်ရာဥပဒေကြမ်းဟာအခြားအခြားသောဥပဒေကြမ်းများတဲ့အလေးအနက်ထားပြီးတော့အရေးပေးဆွေးနွေးဖို့အတွက်ကိုတည်ဆဲဥပဒေရကိုနိုင်ကသတ်မှတ်ထားတာကိုကျွန်တော်တို့သတိပြုရမယ်ဒါအလေးနက်ထားရမယ်လို့မြင်ပါတယ
်ပြည်ထောင်စုလွှတ်တော်အနေပြီးတော့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့ဒါမီးစိမ်းပြလိုက်တယ်ပေါ့လေဒါပေမဲ့သမရတို့ကာကွယ်ရေးဦးစီးချုပ်တို့ကတော့ဒါလက်ခဲတဲလည်းဖြစ်နေတယ်သူတို့တွေနဲ့တွေ့ဆုံဖို့မရေရာသေးတဲ့အချိန်တွေဖြစ်နေတယ်နိုင်ငံအတွက်အရေးကြီးတဲ့ပုံကိုယ်တွေတွေ့ဆုံချမယ်ဆိုတော့လေဘလို့အချိန်တွေမျိုးဖြစ်လာရင်အကောင်းဆုံးဖြစ်မယ်လို့ဥက္ကူကြီးနဲ့မြင်မိလဲဗ
ျနိုင်ငံရေးပြဿနာတွေကိုတွေ့ဆုံဆွေးနွေးဖြေရှင်းတဲ့ရင်ကျေးမှုထွန်းကားအောင်လုပ်ရမယ်ဆိုတော့ကိုသမရရဲ့မိန်ကုန်းတွေမှာလည်းပါတယ်ဒါဒေါ်စန်းစုကြည်ဆိုလဲဒါကျွန်တော်တို့88ခရဲကတောက်လျှောက် dialogue ဆိုတော့တောင်းလာတာပေါ့နော်ဆိုတော့တိုင်းရင်းသားတွေဘက်ကလည်းနိုင်ငံရေးပြဿနာကိုစည်ရင်းနည်းနဲ့မဖြစ်ချင်းပဲနဲ့နိုင်ငံရေးနည်းနဲ့ဆွေးနွေးဖြစ်ချင်းဖို့ဆိုတာတလျှောက်လုံးတောင်းလာတော့တွဲဆုံဆွေးနွေးမှုဆိုတာဒီ dialogue ဆိုတာနဲ့ပတ်သက်လို့ဘယ်သူမှမငင်းနိုင်ဘူးအခုငင်းနေတာကပါလဲဆိုတော့ design ပေါ့တွဲဆုံဆွေးနွေးမှုကိုဘယ်လိုလုပ်မှာလဲဘယ်သူနဲ့လုပ်မှာလဲဆိုတဲ့အပေါ်မှာငင်းနေတာဆိုတော့အဲ့တော့ဘာဟုပြနေလဲဆိုတော့တစ်ဖက်ကတင်ပြတဲ့ဟာကိုတစ်ဖက်က dialogue ကိုမငင်းဘူးကမ်းလမ်းနဲ့ဒီဇိုင်းကိုညင်းတယ်ဆိုတဲ့ပုံစံမျိုးတွေကျွန်တော်တို့တွေ့နေရတာပေါ့နော်။ဒါအနည်းဆုံးသပိုင်းကိုပြန်ပြောရင်၄ပွင့်ဆိုင်တောင်းတယ်။ဟိုဘက်က၁၄ပွင့်နဲ့တုံ့ပြန်တယ်။အဲ့ဒီအချိန်မှာဒီဘက်က၆ပွင့်နဲ့ပြန်တုံ့ပြန်တယ်။အဲ့တော့ဟိုဘက်ကနေပြီးတော့ဒါကိုမအီမလဲဖြစ်နေတယ်ပေါ့။ဘယ်အသီးသီးကသူ့ရဲ့ယုတ်တိပေါ့။အကြောင်းပြချက်တွေကိုတိဆောက်ထားတာတွေဟာလေ။သူ့အကြောင်းပြချက်နဲ့သူကတော့ရှိနေတယ်။ဥမာအဓိကအကြောင်းပြချက်ကတော့ဘာလဲဆိုတော့ကိုစားပြုမှုပြဿနာပေါ့။ဆိုတော့ဘယ်နဲ့ပွင့်ဟာတကယ်နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့ကိုစားပြုတယ်လေ။ဆိုတဲ့ဟာကိုဒါကိုအကြောင်းပြပြီးတော့တစ်ဖက်နဲ့တစ်ဖက်ချေပြတ်နေတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒါဘာပြနေလဲဆိုတော့တယောက်နဲ့တယောက်ယုံကြည်မှုအားနည်းတဲ့ပြဿနာကိုမိမောင်းထိုးပြနေတယ်လို့ကျွန်တော်မြင်တယ
်လာမယ့်2015ရွေးကောက်ပွဲအတွက်ကိုလည်းဒါနိုင်ငံရေးပါတီတွေပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ကလည်းဒါတခုတည်းကစပြီးပြင်ဆင်နေကြပြီပေါ့လေဥက္ကူကြီးတို့အနေနဲ့လည်းလာမယ့်2015ရွေးကောက်ပွဲစောင့်ကြည့်ရေးအတွက်ကိုရောဘာတွေများပြင်ဆင်နေပြီလဲတစ်ဆက်တည်းမေးခွန်းပေးလိုက်မယ်ပေါ့ဗျာဒီ2015ရွေးကောက်ပွဲအတွက်ကိုဥက္ကူကြီးအနေနဲ့ကိုယ်စားလှယ်တယောက်အနေနဲ့ဝင်ရောက်ရှင်ပြန်ဖို့အတွက်ကိုစီစဉ်များရှိမလားမရှိလားအဲ့ဒါလေးလည်းချက်လောက်ပြောပြမယ်
အခု2015ရွေးကောက်ပွဲနဲ့ပတ်သက်လို့ကြတော့အခြေအနေတွေကပိုပြီးတော့တိမ်မွေ့လာတယ်။တိမ်မွေ့လာတယ်ဆိုတာကတခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး လုပ်ငန်းစဉ်နဲ့ဆက်ဆက်လာတယ်ဆိုတော့ကျွန်တော်တို့ဖြစ်ဆက်ရှိမျိုးဆက်အနေနဲ့ဆိုရင်ပုံမှန်၄သုံး၆ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့နောက်ကျွန်တော်တို့ဆိုရင်ဒါတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပါကျွန်တော်တို့ဆွေးနွေးညှိနှိုင်းပြီးတော့ပြင်ဆင်မှုစူးစမ်းခဲ့တယ်လက်မှတ်တွေကျွန်တော်တို့စုဆောင်းခဲ့တာလဲ၅သန်းလောက်ကျွန်တော်တို့လွှတ်တော်ကိုလည်းတင်ပြထားတယ်ဆိုတော့ကျွန်တော်တို့အားလုံးကစိတ်ဝင်စားစောင့်ကြည့်နေတာကဒီ၅သန်းဆိုတာတကယ်သာကျွန်တော်တို့မှာဟိုလုတ်ပိုင်ခွင့်အပြည့်လွတ်လွတ်လပ်လပ်ချိန်ချောက်မှုမရှိတော့လုတ်ရမယ်ဆိုရင်ကျွန်တော်တို့ကယုံကြည်တယ်ဒီထက်မကဘူးကျွန်တော်တို့အများကြီးကျွန်တော်လက်မှတ်တွေရနိုင်တယ်စုဆောင်းနိုင်တယ်ဆိုတော့အခုဒီပြည်သူတွေရဲ့စံတော့ကိုအခုလာမယ့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြိုးပမ်းတဲ့အခါမှာဘလောက်အလေးနဲ့ထားမလဲဆိုတာကိုကျွန်တော်တို့ကစောင့်ကြည့်မယ်ဆိုတော့အဲ့ဒီပုံမှန်မူတည်ပြီးတော့ဒါကျွန်တော်တို့တွေမဟုတ်ဘူးပေါ့လေအခြားနိုင်ငံရေးပါတီအချို့လည်းပဲရွေးကောက်ပွဲကိုဘယ်လိုသဘောထားမလဲဆိုတာကိုစဉ်းစားနေကြတာပါရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့လည်းဒါဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဖြစ်လာမဲ့အကျိုးဆက်တွေပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့လည်းလေ့လာနေတဲ့အတွက်ကြောင့်အခုချိန်မှာတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးနဲ့ပတ်သက်လို့ကျွန်တော်တို့ဘာမှထုတ်မပြောသေးဘူးနောက်တစ်ခုကတော့ကိုယ်တိုင်ရွေးကောက်ပွဲဝင်မလားဆိုတာနဲ့ပတ်သက်လို့ပေါ့ဒါကျွန်တော်တို့မကြာခဏလည်းမေးမြန်းခံရတယ်ကျွန်တော်ဆိုလို့ရှိရင်လွှတ်တော်နိုင်ငံရေးလုပ်မယ်လို့ကျွန်တော်ဆုံးဖြတ်ထားပြီးသားဒါကျွန်တော်လူသိချင်းကြားလည်းပြောထားပြီးသားကျွန်တော်တို့ဆုံးဖြတ်ချက်တိုင်းဆုံးဖြတ်ချက်တိုင်းပေါ့ကျွန်တော်တို့ရွေးချယ်မှုတိုင်းဟာနိုင်ငံရေးအရလက်ရှိရှိနေတဲ့အခင်းကျင်းပေါ်မှာဘာတွေတက်ရောက်လာမလဲဆိုတာကိုချိန်ဆနေတဲ့အတွက်ကြောင့်ကျွန်တော်တို့ good attitude ကျွန်တော်တို့ထုတ်မပြောသေးတာကျွန်တော်တို့နိုင်ငံအပြောင်းလဲမှာ88မျိုးဆက်တွေရဲ့အခန်းကဏ္ဍပေါ့ဒီနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲအထူးသဖြင့်လွှတ်တော်ရဲ့နိုင်ငံရေးကိုအားကောင်းခိုင်မာလာဖို့အတွက်မှာကျွန်တော်တို့တက်နိုင်သလောက်ဝင်ရောက်ဆောင်ရွက်မယ်ဆိုတာကတော့ကျွန်တော်တို့မှဒီသဘောထားရှိထားပြီးသားဘယ်လိုပုံစံနဲ့ဆောင်ရွက်မယ်ဘယ်အချိန်မှာဆောင်ရွက်မယ်ဆိုတာကိုတော့ကျွန်တော်တို့ကြားထဲမှာလည်းအချိန်နဲ့ကျွန်တော်တို့ဆွေးနွေးနေကြတော့မှရှိသေးတယ်
အခုလိုပြပြပြောတဲ့ဥပဒေကြီးကျေးဇူးများကြီးတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါ